Forbes magazine ကနေအခု2008ခုနှစ်အတွက်ထုတ်ပြန်လိုက်တဲ့ကမ္ဘာဩဇာလွှမ်းမိုးမှုအရှိဆုံးဆင်းမှာတော့ဂျာမနီဝန်ကြီးချုပ်အန်ဂယ်လာ မာကဲဟာမနှစ်ကလိုပဲထိပ်ဆုံးနံပါတ်1မှာရှိနေပါတယ်ဆင်းပါအများစုကတော့စီးပွားရေးလုပ်ငန်းနေတွေကပါနိုင်ငံရေးတဲကဆိုရင်တော့အမေရိကန်နိုင်ငံရဲ့ဝန်ကြီးကွန်ဒိုလီဇာရိုက်စ်ကနံပါတ်9အိန္ဒိယနိုင်ငံကကွန်ဂရက်ပါတီဥက္ကဋ္ဌဆိုနီယာဂန်ဒီကနံပါတ်21မြောက်ဆင်းမှာပါပါတယ်အမေရိကန်ထက်လွတ်တော်အမတ်ဟီလာရီကလင်တန်ကနံပါတ်28နဲ့အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်တစ်ပါတီရဲ့အမတ်နန်စီပလိုစီကနံပါတ်35မှာရှိနေပါတယ်ဖိလစ်ပိုင်သမ္မတအော်ရီယိုက41နဲ့အမေရိကန်သမ္မတဂရော်လော်ရာဘွတ်တို့က44ဖြစ်ပါတယ်အထင်းသိမ်းခံထားရတဲ့မြန်မာဒီမိုကရေစီအကောင်ဆောင်ဒေါက်ဆန်းစုကြည်ကတော့2008ခုနှစ်ဒီကဘာပေါ်ကဩဇာလွှမ်းမိုးဆုံးအမျိုးသမီးဆင်းမှာအဆင့်38နေရာမှာရှိပါတယ်။အခုဒီဆင်းထဲမှာတော့စီးပွားရေးလုပ်ငန်းတွေကအမျိုးသမီး54ဦးနဲ့နိုင်ငံရေးလောကတွေကခေါင်းဆောင်အမျိုးသမီး23ဦးတို့ပါပါတယ်။ဆင်းကိုကောက်ခံတဲ့နေရာမှာစီးပွားရေးလုပ်ငန်းတွေတဲကအကြီးအကဲတွေနောက်ဆွေရပိုင်းအကြီးအကဲတွေအခြားနယ်ပယ်အသီးသီးကအကြီးအကဲတွေရဲ့အတိအမှတ်ပြုလေးစားခံရတဲ့ဆင်းကိုအခြေခံပြုစုထားတာလို့သိရပါတယ်။ဆင်းပါလူတွေဟာချမ်းသာကြွယ်ဝစရာမလိုဘဲနဲ့လူတွေပေါ်မှာဩဇာတက်ရောက်မှုရှိနေဖို့ပဲဖြစ်တယ်လို့ဆိုရတယ်။ဒေါန်ဆန်းစုကြည်ကတော့မနှစ်2009ဆင်းမှာနံပါတ်81နေရာကနေပြီးတော့ဒီနှစ်မှာအဆင့်နံပါတ်38ဆိုတော့ဒီစစ်တမ်းရဆိုရင်တော့ကမ္ဘာမှာဩဇာတက်ရောက်မှုပိုပြီးတော့ကြီးလာတယ်လို့ဆိုရမှာပါ။မြန်မာနိုင်ငံအတွင်းမှာတော့ဒေါန်ဆန်းစုကြည်ဟာနေအကျဲကျုပ်ခံဘဝနဲ့ထင်းသိမ်းခံနေရတာ2003ခုနှစ်ကတည်းကပါ။ဒီဆယ်စုနှစ်နှစ်ခုအတွင်းမှာလည်းအချိန်အများစုမှာဒေါန်ဆန်းစုကြည်ဟာအကျဉ်းခံဘဝနဲ့နေခဲ့ရပါတယ်။မြန်မာဒီမိုကရေစီအင်အားစုတွေအကြားမှာဒေါ်ဆန်းစုကြည်ဟာမြန်မာနိုင်ငံရေးပြောင်းလဲမှုအတွက်အဓိကအရေးပါတဲ့သူလို့ရှုမြင်သုံးသပ်ထားပါတယ်။နိုင်ငံတကာမှာဆိုရင်တော့အစိုးရတွေအကြားမှာအထူးသဖြင့်ဆိုရင်တော့အနောက်နိုင်ငံအစိုးရတွေအကြားမှာဒေါ်ဆန်းစုကြည်ဟာမြန်မာနိုင်ငံရေးနဲ့အတူအရေးပါနေပါတယ်။အခုရက်ပိုင်းမှာဆိုလို့ရှိရင်လည်းဒေါ်ဆန်းစုကြည်ကနေပြီးတော့ကုလသမဂ္ဂကိုယ်စားလှယ်ကိုထွက်မတွေ့တဲ့ကိစ္စနောက်သူ့ကိုပုံမှန်ပို့ပေးနေတဲ့အစာတွေကိုလက်မခံတာကြောင့်မလို့အစာငတ်ခံဆန္ဒပြနေပြီလားဆိုတဲ့စိုးရင်ချက်တွေနောက်သူမကိုအခုထိဆက်ပြီးတော့ထိမ့်သိမ်းထားတာဟာဥပဒေကြောင်းအရမညီဘူးဆိုတဲ့ဝေဖန်ချက်တွေနဲ့ဒေါန်ဆန်းစုကြည်ရဲ့အကြောင်းရက်တွေဟာကမ္ဘာမီဒီယာတွေမှာနေရာယူလာပြန်ပါတယ်။ဒါပေမဲ့လည်းမကြာခင်ကပဲထိုင်းဝန်ကြီးချုပ်ဆမတ်ကတော့ကုလသမဂ္ဂကိုယ်စားလှယ်မစ္စတာဂမ်ဘရီနဲ့တွေ့တဲ့အခါမှာဒေါန်ဆန်းစုကြည်မပါရင်ဒေါန်ဆန်းစုကြည်အကြောင်းမပြောလို့ရှင်မြန်မာနိုင်ငံကြီးဟာပို့ပြီးတော့အလုပ်ဖြစ်နိုင်တယ်လို့မှတ်ချက်ပြောလိုက်တာကြောင့်မလို့ပြည်ပရောက်မြန်မာဒီမိုကရေစီလှုပ်ရှားသူတွေအဖို့တော့အတော်လေးကိုမခံမရနိုင်ဖြစ်ခဲ့ပါတယ်။တရက်ဆိုင်ဆိုင်မှာပဲအခုဒီဩဂတ်စ်လ29ရက်နေ့နေ့လယ်ပိုင်းမှာထိုင်းဝန်ကြီးချုပ်ရဲ့မှတ်ချက်စကားကိုမကျေနပ်လို့ဆိုပြီးတော့ဝါရှင်တန် DC ကမြန်မာရေးလှုပ်ရှားသူတွေထိုင်းတန်ယုံရှိမှာဆန္ဒပြကြပါတယ်။ဒီဝါရှင်တန် DC ခြေစိုက်မြန်မာရေးလှုပ်ရှားသူကိုရင်အေးကအခုလိုပြောပြပါတယ
်။တကယ်တမ်းဆိုရင်တောင်ဆန်းစုကြည်ကိုတစ်ကမ္ဘာလုံးတိုင်းတာနဲ့အားလုံးကဝိုင်းပြီးတော့အသိမပြုထားရတဲ့ခေါင်းဆောင်တယောက်ကျွန်တော်ပြည်သူတစ်ယောက်လုံးကလည်းလူလူခေါင်းဆောင်တယောက်ကိုအခုလိုထိုင်းဝန်ကြီးချုပ်ကနေပြီးတော့တောင်ဆန်းစုကြည်ကိုပါလို့ချင်းမြန်မာရေးကပို့ပြီးတိုးတက်နိုင်တယ်လို့ပြောဆိုရဲမှတ်ချက်တွေချတဲ့ကိစ္စကဒါတော်ရီကိုမှားယူနေမှချက်ဖြစ်တယ်ဒါသူ့ရဲ့တစ်ဖက်သက်ဆန်နဲ့မှတ်ချက်ပဲဖြစ်တယ်ဆိုတော့မျိုးကျွန်တော်တော်ပြီးတော့အဲ့ဒါရှုံချခြင်းဖြစ်ပါတ
ယ်ဒါဆိုလို့ရှိရင်ဒီဒေါ်ဆန်းစုကြည်အနေနဲ့မြန်မာနိုင်ငံရေးမှာမြန်မာနိုင်ငံရေးပြောင်းလဲမှုမှာဘယ်လိုမျိုးအခန်းကဏ္ဍမှာရှိတယ်လို့ကိုရင်းမြင်လဲခင်ဗ
ျကျွန်တော်တို့မြန်မာပြည်ဒီမိုကရေစီရေးကိုကျွန်တော်စပြီးတောင်းဆိုကြတဲ့အချိန်1948လေးလုံးကစပြီးတော့အခုအချိန်ထိမှကျွန်တော်တို့ဒေါ်ဆန်းစုကြည်ရဲ့အခန်းကဏ္ဍကကျွန်တော်တို့တိုင်းပြည်အတွက်အင်တန်အရေးကြီးတဲ့အခန်းကဏ္ဍမှရှိနေပါတယ်ဒေါ်ဆန်းစုကြည်လိုခေါင်းဆောင်မျိုးတယောက်တိုင်းပြည်အတွက်လိုနေတယ်ဆိုတာကိုကျွန်တော်တို့ပြည်သူတစ်ယောက်လုံးကခဲနဲ့ဆုံးဖြတ်ပြထားပြီဖြစ်ပါတယ်ဒီလိုအနေအထားမျိုးမှာထိုင်းဝန်ကြီးချုပ်မျိုးနဲ့ဒီလိုကမန်မျိုးတွေပြည့်ရဆိုတာဒါအင်တာမမသိလို့လေကမန်ဖြစ်ရမော်ဒါကြောင့်ဒေါ်စုရဲ့မြန်မာပြည်နိုင်ငံရေးမှာပူပေါင်းပါဝင်မှုကအင်တာရေးကြီးရဒေါ်စုမပါတဲ့ပြည်ဝင်ပြောင်းလဲမှုတစ်ခုကျွန်တော်အနေနဲ့လုပ်လို့မရဘူးလို့ကျွန်တော်ယုံကြည်ထားပါတယ်ဘာကြောင့်လဲဆိုတော့ဒေါ်ဇက်စုကြီးကကဘာကိုအတိမတ်ပြရတဲ့ခေါင်းဆောင်တယောက်ဖြစ်တယ်ကျွန်တော်တို့တိုင်းပြည်မှာဒီလိုထက်မြက်တဲ့ကဘာနဲ့အတိမတ်ပြခံရတဲ့ခေါင်းဆောင်တွေအပေါ်ရတာကြာပါပြီကျွန်တော်တို့တိုင်းပြည်ကအောက်ဆုံးအဆင့်ကိုရောက်နေတာကြာပါပြီကဘာအဆင့်ဆုံးတိုင်းပြည်အဆင့်ရနေမှာအောက်ဆုံးပဲမြင်နေတော့တယ်ဘာကြောင့်လဲဆိုတော့တိုင်းပြည်ကိုခေါင်းဆောင်တဲ့ကောင်းဆောင်ဆက်ဆက်ကညံပြင်းမှုတွေကြောင့်ပေါ့နော်ဒီလိုအခြေအနေမျိုးမှာတော့ဆုလိုမျိုးကဘာနဲ့တိမက်ပြူရတဲ့ခေါင်းဆောင်တယောက်ကကျွန်တော်တိုင်းပြည်သားအုပ်ချုပ်မယ်ဆိုလို့ချင်းကျွန်တော်တိုင်းပြည်ကနေချင်းညချင်းထောင်တက်လာနိုင်တယ်ဆိုတော့ကျွန်တော်ယုံကြည်တယ်အလားတူပဲကျွန်တော်ပြည်သူတက်လို့ယုံကြည်တယ်ဒါကြောင့်မလို့တော့ဆုမပါဘဲနဲ့တိုင်းပြည်ပြောင်းလဲသူသွားလို့မရဘူးဆိုကျွန်တော်ပြောခြင်းဖြစ်ပါတယ
်ဒေါ်ဆန်းစစ်ကြီးဟာသူ့ရဲ့နိုင်ငံရေးအမြင်နိုင်ငံရေးယက်တီချက်နဲ့လှုပ်ရှားဆောင်ရွက်မှုတွေကြောင့်နိုင်ငံတကာရဲ့အသိအမှတ်ပြုလေးစားမှုခံရတယ်လို့ပဲ1992ခုနှစ်နိုဘယ်ငြိမ်းချမ်းဆုအပါအဝင်ဒီလူမျိုးရေးဆိုင်ရာဆုတွေလူခွင့်ရေးဆုတွေငြိမ်းချမ်းရေးဆိုင်ရာဆုတွေအတော်များများချီးမြှောက်ခံခဲ့ရပါတယ်။မကြာခင်နောက်ဆုံးကဆိုရင်တော့အမေရိကန်ပြည်ထောင်စုရဲ့အရက်ဖက်ဆိုင်ရာအမြင့်ဆုံးဂုဏ်သုဆောင်ကွန်ကရစ်ရွှေတံဆိပ်ဆုချီးမြှောက်ခံခဲ့ရသူလည်းဖြစ်ပါတယ်ခင်ဗျာ။